ကင်ညာနိုင်ငံကတက်တူတခုမှာအဲဆာဘက်စစ်သည်ကြော်တွေတပ်ဖြတ်ခဲ့တဲ့လူပေါင်း148ယောက်အတွက်ရည်စူးပြီးယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့အီစတာဆန်ဒေးနေ့ကိုကင်ညာနိုင်ငံမှာကျင်းပနေပါတယ်ကရစ်စတက်တို့မှတည်ဆုံခဲ့သူတွေအတွက်အောင်းဝေပဲအခမ်းအနားတွေကိုဒီကင်ညာတနိုင်ငံလုံးမှာကျင်းပနေရလဲဖြစ်ပါတယ်။ဂျာတာဘေးနေရုံကကရစ်စတက်တို့မှအကျန်းဖတ်တိုက်ခိုက်ပြီးတည်ဆုံခဲ့တဲ့တနတ်သမား၄ဦးထဲမှာအစိုးရအရာရှိတဦးရဲ့သားတယောက်ပါဝင်နေတယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရမွန်ဒါနဂျိုကာကဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။အဲ့ဒီအရာရှိကသူသားပျောက်ဆုံးနေကြောင်းအသိပေးတိုက်တိုင်းခဲ့တယ်လို့လဲသူကဆိုပါတယ်ဒီတော့အတွင်းကင်ညာလုံခြုံရေးဆိုင်ရာအကြီးအကဲကစစ်သွေးကြော်ရဲ့တက်ခိုက်မှုပေါ်လုံခြုံရေးတွေတုံ့ပြန်ဆောင်ရွက်မှုနဲ့ပတ်သက်ပြီးကာဝယ်ပြောဆိုပါတယ်အထူးလူမျိုးရေးတပ်ဖွဲ့ဝင်တွေကအခင်းဖြစ်ပွားရနေရာကိုရောက်ဖို့မြို့တော်နိုင်ရိုဘီကနေလာမှာအနည်းဆုံး9နာရီလောက်ကြာပြီးမှရောက်ခဲ့တယ်လို့ပြင်သစ် New Agency တခုကအစည်းအဝေးခံပါတယ်ဒါဟာတခြားလူမျိုးရေးဖွဲ့ဝင်တွေနဲ့စစ်သေးကြတွေအပြန်အလှန်ပြစ်ခတ်ပြီးနိုင်ရီတော်ကြာမှရောက်ရှိလာတာလည်းဖြစ်ပါတယ်အကွာဝေးတူမိုင်220လောက်ကနေကားနဲ့မောင်းလာတဲ့သတင်းတောက်တွေဟာဆိုရင်လေအဲ့ဒီအထူးတပ်ဖွဲ့ဝင်တွေထက်ကြိုးရောက်နေကြတာပါဒီကနေ့တနင်္ဂနွေနေ့ထုတ်ကြညာသတင်းစာတွေမှာလည်းအစိုးရရဲ့ကင်ပြေဆောင်ရွက်ပုံအပေါ်အကြီးအကျယ်ဝေဖန်ရေးသားနေကြပါတယ်မနေ့ကတော့သမရဥရူကညတာကခရိယံအများစုအပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့အဲဆာဘတ်တွေရဲ့တိုက်ခိုက်မှုအပြီးအားလုံးညီညွတ်ဖို့ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ